လူ26ဦးသေဆုံးခဲ့ရတဲ့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကဖျားချောင်းတစ်ခုတွင်ပစ်ခတ်ခဲ့တဲ့သူဟာသူ့ရောက်ကမနဲ့အဆင်မပြေသူတူဖြစ်ပြီးတော့တက်ခတ်မှုမလုပ်ခင်ရောက်ကမစီကိုချင်းချောက်စာတွေပေးပို့ခဲ့တယ်လို့အာနာဘိုင်ကမနေ့ကပြောလိုက်ပါတယ်။ပုကင်းစုံစမ်းစစ်ဆေးသူတွေကတနင်္ဂနွေနေ့မနေ့ပိုင်းဖျားချောင်းတွင်ဝတ်ပြုနေသူတွေကိုတနက်နဲ့ဝင်ရောက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဘာရည်ရွယ်ချက်နဲ့အခုလိုလုပ်ရတယ်ဆိုတဲ့ချက်ကိုအဓိကထားစုံစမ်းမှုတွေလုပ်ခဲ့တာပါ။တနက်သမားဟာ26နှစ်အရွယ်ဒေဗင်ကယ်လီဖြစ်ပြီးတော့အမေရိကန်လေတပ်ကနေအထောက်ခံခဲ့ရသူလည်းဖြစ်ပါလေ။ Switzerland Springs မြို့က First Baptist ဘုရားကျောင်းကိုတနတ်သမားကယ်လီရဲ့ရောက်ခမတွေတက်လီတက်ထရှိတယ်ဆိုပေမဲ့တနင်္ဂနွေနေ့တုန်းကတော့သူတို့တွေဘုရားကျောင်းကိုမလာခဲ့ကြပါဘူး။ဒါပေမဲ့တနတ်သမားဇနီးရဲ့အဖွားကတော့ဘုရားကျောင်းကိုတက်တာကြောင့်ပြစ်ခတ်လို့တည်ဆုံခဲ့ရတဲ့သူတွေထဲမှာသူ့ရဲ့အဖွားပါသွားပါလေ။အခုပြစ်ခတ်မှုဟာလူမျိုးရေးရွယ်ချက်နဲ့မဟုတ်ဘူး၊ဘာသာရေးယုံကြည်ချက်ကြောင့်လည်းမဟုတ်ဘူး။မိသားစုအတွင်းဖြစ်နေတဲ့ပြဿနာကြောင့်လို့ Texas ပြည်နယ်စုံစမ်းစစ်ဆေးရရှိ Freeman Martin ကပြောပါတယ်။ဘုရားဝတ်ပြုနေသူတွေကိုပြစ်ခတ်ပြီးတော့ဘုရားကျောင်းကနေပြီးတော့ထွက်ပြေးခဲ့တဲ့တနတ်မတ်ကယ်လီဟာသူ့ရဲ့ကာတွင်းသစ်ဆုံးနေတာကိုတွေ့ရပြီးတော့သူ့ကိုယ်သူပြစ်တဲ့တနတ်တန်ရာကြောင့်သစ်ဆုံးခဲ့ရလို့ယုံကြည်ရကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။တနတ်မတ်ကယ်လီကသူ့ရဲ့ Parkinson's တယ်လီဖုန်းဆက်သွယ်စကားပြောဆိုခဲ့ပြီးတော့ဘုရားကျောင်းကနေသူအမြန်ပြေးလာခဲ့ပြီးရုံးရင်ဆန့်ကပ်ဖြစ်နေတာကိုကြားတဲ့ဘုရားကျောင်းအနီးကလူတူနဲ့သူအပြန်အလှန်ပြစ်ခတ်ခဲ့ကြကြောင်းသူကိုထိမှန်ထားတဲ့တနက်တန်ရာကြောင့်သူတေဆုံးနေမယ်လို့ထင်တဲ့အကြောင်းပြောဆိုခဲ့တယ်လို့အာနာဘိုင်ကပြန်ပြီးတော့ရှင်းပြပါတယ်